Welcome to the Voice of America in Burmese.
Mingla Nyani Gima Toda Shimakamia, American Piranzu, Washington, Murogani, VOE Myanmar Bain Season, Natan Salegune, August La Chauye, Bodguni Nyani Bain Season Ego, Lindo Mita, Sakun Sako, Nasang Arugani, Dai Tolwini Babi Kamia. Toda Shimia Shulan Chami Javazi, Jano Nyin Chama.
Okay, welcome. ဒီကနေ့နားဆင်ရမယ့်သတင်းဒုတိယရဲမှာဆိုရင်တော့ Israel နဲ့ Palestine ကြားဒုတိယနေ့အဖြစ်အပြစ်ခတ်ရစဲရေးဆက်လက်တည်မြဲနေတာနောက် nuclear ကင်းမဲ့တဲ့ကမ္ဘာကြီးအဖြစ်တည်ရှိဖို့ကြိုးပမ်းသွားမယ့်အကြောင်းဂျပန်ဝန်ကြီးချုပ်ကပြောဆိုလိုက်တာဒါအပြင်ကျဲဒဂွန်နောက်ကိုအပြိုင်လိုက်နေကြတဲ့အထက်အခုနောက်ဆုံးဘသူတွေအနိုင်ရလိုက်တယ်လဲဆိုတဲ့သတင်းဒုတိယကိုတင်ဆက်ပေးမှာပါကိုညင်းချင်
။ကောင်းပါပြီခင်ဗျာသတင်းတွေချိန်ညာပြီးမှာတော့မြန်မာနိုင်ငံရဲ့ပြည်ဝင်ပြောင်းလဲရေးနောက်ကြောင်းပြန်လှည့်ဖို့ရှိတယ်ဆိုတဲ့ဝေဖန်ချက်ကိုမြန်မာနိုင်ငံသားရေးဝန်ကြီးကအခုလို
ရှင်းလင်းမှတရားရကိုသိမှာပဲ objective ကြတဲ့ conclusion တွေဆွဲလို့ရမှာပါ။အခုချိန်မှာဒီတန်ကူပြောင်းရအရှင်တန့်နေတယ
်။ဦးဝနမောင်လင်ပြောသွားတာပါ။နောက်ပိုင်းမှာတော့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ဂျပန်အုံနောက်ရောင်ယောဂာနဲ့ပတ်သက်တဲ့သတင်းဆောင်ပါကိုလည်းနားဆင်ရမှာပါ။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ဒေါခင်မျိုးသက်တို့ကကြီးညာပေးကြမှာပ
ါ။ Israel နဲ့ Hamas ကိုယ်စားလှယ်တွေ Egypt နိုင်ငံ Cairo မြို့မှာပြစ်ခတ်ရစဲရေးထပ်မံတပ်တန်းတိုးဖို့အတွက်ပြင်ဆင်နေတဲ့အချိန်မှာပဲ82နှစ်ကြာပြစ်ခတ်ရစဲရေးဟာဒီကနေ့ဗုဒ္ဓဟူးနေ့မှာဒုတိယနေ့မြောက်ဖြစ်ဆက်လက်တည်မြဲနေပါတယ်။အယက်သားအများပြားပါဝင်တဲ့ Palestinian 1800ကျော်အယက်သား3ဦးပါဝင် Israel စစ်သား64ယောက်တည်ဆုံးခဲ့တဲ့တလကြာတိုက်ပွဲတွေအတွင်းဒါဟာအရှိကြဆုံးပြစ်ခတ်ရစဲထားတာလည်းဖြစ်ပါတယ်။ Egypt နိုင်ငံကဂျာဝင်ဆစ်ဆက်ပေးတဲ့ဆွေးနွေးပွဲမတိုင်ခင်မှာပဲ American နိုင်ငံဂျာယီဝန်ကြီး John Kerry ကတစ်ဖက်နဲ့တစ်ဖက်ပြန်လည်ရှော့ပေးဖို့လိုမဲ့အကြောင်း BBC ကိုပြောဆိုခဲ့ပါတယ်။ဂါဇာမှာနေထိုင်ကြတဲ့ Palestinian တွေကိုပူးပြီးလက်လက်ခွင့်ပေးဖို့ American အနေနဲ့ထောက်ခံကြောင်းကိုလည်း Mr. Kerry ကပြောပါတယ်။ဒါပေမဲ့ Israel ဘက်ကို rocket ဒုံးကျည်နဲ့ပစ်ခတ်တာတွေနဲ့ပတ်သက်ပြီးတော့လုံးဝတာဝန်ယူဖို့လိုကြောင်းလည်းသတိပေးပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်း Hamas တွေဟာ Israel ဘက်ကိုဒုံးကျည်ထောင်နဲ့ချီပြီးပစ်ခတ်ခဲ့တာပါ။ကာဇာဒေသစီးပွားရေးအကြက်တဲဆိုက်ရောက်အောင်ဆင်းရဲနှိမ့်ကြတဲ့လူထုတတ်တဲ့နေရာကနေပါလက်စတိနီးယန်တွေမထွက်ခွာနိုင်အောင် Israel ကလှုပ်ဆောင်နေရတဲ့ရက်တန့်သွားအောင် Hamas တွေဘက်ကအခုလိုလုပ်ခဲ့တာပါ Israel ဘက်ကလည်း Hamas တွေအနေနဲ့လွတ်လပ်ခွင့်ကိုအသုံးချပြီး rocket ဒုံးကျည်တွေနဲ့လက်နက်တွေတင်သွင်းတာမျိုးလုပ်နိုင်တဲ့အနေအထားမှမရှိမှသာသူတို့အနေနဲ့ကာဇာဒေသအပေါ်တင်းတင်းကြပ်ကြပ်ကိုင်တွယ်နေရတွေကိုရှော့ပေါ်ပေးဖို့ဆန္ဒရှိနေတာဖြစ်ပါတယ်ခင်ဗျာ
အီရန်နိုင်ငံမှာရှိတဲ့လူနည်းစုတွေအပေါ်မှာလူသားချင်းစာနာမှုမရှိဘဲကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတာဝန်ခံရှိမှုလိုအပ်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကအီရတ်ကဆူနီအစွန်းရောက်ဖွဲ့ကိုတတိပေးလိုက်ပါတယ်။အီရတ်မှာဘာသာရေးရောနိုင်ငံရေးရောပါဥဆောင်သူတွေဖြစ်နေသူတို့ကိုသူတို့ကြီးညာခဲ့တဲ့ဆူနီမွတ်စလင်အဖွဲ့ကအီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသအတော်များများကိုသိမ်းပိုက်ပြီးသူတို့ထိန်းချုပ်တဲ့ဒီနယ်မြေထဲမှာလူနည်းစုတခြားအဖွဲ့တွေမရှိအောင်မောင်းထုတ်တယ်လို့တပ်ဖြတ်မှုတွေကိုပါလှုပ်ဆောင်နေတာပါ။ဒီအဖွဲ့ဟာအီရတ်နိုင်ငံအတွက်တင်မကပဲစီးရီးယားနိုင်ငံမှာပါသူကပါဝင်တိုက်ခိုက်ပေးနေတာမို့ဒေတာရင်းတင်းငင်အေဂျင့်ရင်းနဲ့လုံခြုံရေးအတွက်ချင်းချောက်မှုတွေကိုဖြစ်စေတယ်လို့လုံခြုံရေးကောင်စီကအင်ကာနဲ့ညက်နေပိုင်းမှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါဘယ်လူမျိုးစုအတိုင်းဝိုင်းကိုမဆိုသူတို့ကလူမျိုးကွဲပြားမှုဘာသာနဲ့ယုံကြည်သက်ဝင်မှုမတူညီတာပေါ်မှာအခြေခံပြီးစနစ်တကျဒါမှမဟုတ်ကြဲကြဲပြန့်ပြန့်တိုက်ခိုက်မှုတွေလုပ်နေတာတွေ့ရတဲ့အတွက်သူတို့ရဲ့ဒီလောက်ရတွေအပေါ်မှာတာဝန်ခံမှုရှိရမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်
ယူကရိန်းနိုင်ငံမှာကြုံနေရတဲ့လူသားချင်းစာနာမှုဆိုင်ရာအကျဉ်းတွေနဲ့ပတ်သက်ပြီးချက်ချင်းအရေးယူဆောင်ရွက်ဖို့ရုရှားကကုလသမဂ္ဂကိုတိုက်တွန်းနေပါတယ်။မနေ့ကပဲရုရှားကလူမျိုးရေးကောင်စီမှအရေးပေါ်အစည်းအဝေးခေါ်ပြီးရုရှားတမ်မတ်ဂျီဗိုက်တလီချာကင်ကယူကရိန်းအရှေ့ပိုင်းမှာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအခြေခံလှုပ်ထုံးလုပ်နည်းတွေနဲ့အညီဆောင်ရွက်တယ်လို့ပြောဆိုလိုက်တာပါ။လက်နက်ကင်ပရိပခါတွေကြောင့်ဒုက္ခရောက်နေကြတဲ့အရက်သားတွေကိုကူညီပေးရမှာအခက်အခဲကြုံရတာတွေအများပြားရှိနေပြီးတောင်ဆူဒန်၊အီရတ်နဲ့စီးရီးယားနိုင်ငံတွေမှာအကြမ်းဖက်သမားတွေထိန်းချုပ်ထားတဲ့နေရာတွေကကြုံရတဲ့အခက်အခဲမျိုးတွေလည်းရှိနေပါတယ်။ယူကရိန်းအရှေ့ပိုင်းကအခြေအနေအားနိုင်ငံရေးအရာစီးယုံသိမ်းသွင်းမှုကိုအဆုံးသတ်ပြီးမှန်ကန်တဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာစီးမင်းစည်းကမ်းတွေနဲ့အညီဆောင်ရွက်ဖို့လိုအပ်နေပါတယ်။အရှေ့ဘက်ဒေသတွေအပေါ်ယူကရိန်းအစိုးရကအကြမ်းဖက်ဖိနှိပ်နေတဲ့နီလန်ဟာယူကရိန်းပြည်သူအလုံးအတွက်နောက်ဆက်တွဲအကြက်တဲတွေနဲ့ဝမ်းနည်းစရာအခြေအနေတွေဖြစ်လာစေနိုင်တဲ့အကြောင်းကိုလည်းကုလသမဂ္ဂဆိုင်ရာရုရှားသံမကြီးမစ္စတာချာကင်ကပြောဆိုခဲ့ပါတယ်ခင်ဗျာ။
မတ်လရုံကပျောက်ဆုံးသွားခဲ့တဲ့မလေးရှားခီးတဲ့တင်လင်းရဲ့အပျက်စီးပိုင်းဆိုင်တွေကိုအိန္ဒိယသမုဒ္ဒရာချမ်းပြင်မှာရှာဖွေဖို့အတွက်ဩစတြေးလျအစိုးရက Dutch ကုမ္ပဏီကို contract ချပေးထားလိုက်ပါတယ်။ Dutch engineer ရဲ့ ဖူဂရိုကုမ္ပဏီကစက်တင်ဘာလလယ်လောက်မှာရှာဖွေရေးကိုစတင်နိုင်မယ်လို့ခန့်မှန်းထားပါတယ်။ဩစတြေးလျအနောက်တောင်ကမ်းလွန်ဒေသတွေမှာအကြမ်းဝင်းစတူယန်ကီလို6000တွင်းရှာဖွေရေးဟာတစ်နှစ်လောက်ကြာမြင့်နိုင်ပါတယ်။ကူးတန်းသွားလာရေးဝန်ကြီးဝါရန်ထရပ်စ်ကတော့ဒီရှာဖွေရေးအတွက်စိန်ခေါ်မှုတွေရှိနေမှာဖြစ်ပြီးဒီသက်မတ်ဧရိယာအတွင်းမှာပဲပျောက်ဆုံးနေတဲ့ Boeing 777ရဲ့အဆနာကိုတွေ့ရမယ်လို့မျှော်လင့်ထားကြောင်းပြောပါတယ်။ဖူဂရိုကုမ္ပဏီကအိန္ဒိယသမုဒ္ဒရာကျမ်းပြန်မှာအတန်လိုင်းအာယုန်ခံစက်တက်ထားတဲ့ရေအောက်ရှာဖွေရေးသင်္ဘော20နဲ့ရှာဖွေမှာဖြစ်ပါတယ်။ဒီအာယုန်ခံစက်မှာအတန်လိုင်းပဲ့တင်ထပ်တန်ပြန်ဗီဒီယိုကင်မရာတွေပါတပ်ဆင်ထားတာပါ။တကယ်လို့ရှာဖွေရေးတစ်နှစ်ကြာမယ်ဆိုရင်ကုန်ကျစရိကဒေါ်လာ48တန်းလောက်ထိဖြစ်သွားနိုင်တယ်လို့ Trust ကပြောပါတယ်။အခုလောလောဆယ်မှာတော့မီတာ5000လောက်ထိနှက်တဲ့နေရာတွေရှိနေတယ်။ဒီသမုဒ္ဒရာကျမ်းပြန်အနိုင်အမြင့်နဲ့မျက်နှာပြင်အနေထားဆိုင်ရာတွေကိုသိနိုင်ဖို့သင်္ဘော20နဲ့ရှုပ်ထွေးတဲ့တိုင်းတာမှုတွေကိုလောက်ဆောင်နေပါတယ်လူပေါင်း239ဦးလိုက်ပါသွားတဲ့မလေးရှားလေယာဉ်ဟာမတ်လ10ရက်နေ့ကကွာလာလမ်ပူးကနေတရုတ်နိုင်ငံဘေကျင်းကိုပြန်တန်းစင်တွင်လမ်းမှာပျောက်ဆုံးသွားခဲ့တာဖြစ်ပါတယ
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565ဆိုင်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြီးခဲ့တဲ့သမရရွေးကောက်ပွဲအတွင်းအကြီးအကျယ်မဲမသမာမှုတွေရှိခဲ့တယ်လို့ပြောဆိုခဲ့တဲ့ဗိုလ်ချုပ်ကြီးအောင် Bravo Sivianto ကတရားဥပဒေအရဖြည့်ဆင်းဖို့လှုပ်ဆောင်ခဲ့တဲ့အတွက်အင်ဒိုနီးရှားအခြေခံဥပဒေခုံရုံးကနေဒီပေါ်စတင်ပြီးကြားနာနေပါတယ်ဗိုလ်တော်ဦးနေမှာစတင်တဲ့ဒီအကြိုကြားနာမှုမှာရွေးကောက်ပွဲမှာတမာသူတွေဟာအာနာရှင်စနစ်ကျင့်သုံးတဲ့မြောက်ကိုရီးယားနိုင်ငံထက်တောင်ဆိုးရွားနေတယ်ဆိုပြီးဆူဗီယန်တိုကတရားရုံးကတရားသူကြီး၉ဦးကိုပြောဆိုခဲ့ပါတယ်။သူဟာဇူလိုင်9ရက်ရွေးကောက်ပွဲမှာ600နှုန်းမဲရွေတဲ့အဖြစ်ရှစ်တန်းကျော်နဲ့ဂျကာတာအုပ်ချုပ်ရေးမှူးနဲ့လူကြိုက်များတဲ့စီးပွားရေးသမားဖြစ်သူဂျိုကိုဝီဒိုဒိုကိုရှုံးနေခဲ့တာပါ။ဆူဗီယန်တိုရဲ့ရှေ့နေကတော့နိုင်ငံတော်မဲယုံပေါင်း9500ကတန်ပေါင်းများစွာသောမဲတွေဟာမမှန်မကန်လောက်ရက်တွေကြောင့်ပင်မဲတွေဖြစ်ခဲ့တယ်လို့ဆိုပါတယ်။လီလာသုံးသက်သူတွေကတော့တရားရုံးကဒီရလဒ်တွေအပေါ်ပြန်ပြီးပြောင်းလဲလိမ့်မယ်မထင်ကြောင်းပြောပါရယ်ဆူဗီယန်တိုရဲ့ဆွဆွဲချက်တရားလဲပုံကြီးချက်ပြီးပြောဆိုရလို့လဲသုံးသက်ကြပါရယ်တရားရုံးကတော့ဩဂုတ်လ21ရက်နေ့မှာအမိန့်ချမှတ်မှာဖြစ်ပြီးနောက်ထပ်အယူခံခွင့်ရှိတော့မှာတော့မဟုတ်ပါဘူးခင်ဗျာ
တရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ပြည်နယ်ထဲမှာတနင်္ဂနွေနေ့ကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်တေဆုံးသူဥယေဟာ989ယောက်ရှိသွားပြီလို့တရုတ်အစိုးရကပြောပါတယ်။ပြင်ရ 6.1 ရှိတဲ့မြေငလျင်ကြောင့်ပြိုကျခဲ့တဲ့အိမ်တွေထောင်ပေါင်းများစွာအောက်ကနေတေဆုံးသူတွေရဲ့အလောင်းတွေကိုကယ်ဆယ်ရေးလုပ်သားတွေမနာရန်ဆွဲတုံနေကြတာပါ။ငလျင်တန်းကြောင့်အင်ဂျင်8000ပြိုကျခဲ့ပြီးလူပေါင်း23000တဲ့မနဲ့အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့လူ2400တဲ့မနဲ့လည်းထိခိုက်ဒဏ်ရာတွေရခဲ့တာပါ။မိုးကြီးလေကြီးကြောင်နေတာကြောင့်အာနာပိုင်းတွေရဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုပိုပြီးခက်ခဲနေတယ်လို့မြို့ပြနဲ့အလှမ်းဝေးပြီးတောင်ထူတတ်တဲ့ဒီဒေသအတွက်အကြီးအကျယ်လိုအပ်နေတဲ့အကူအညီတွေဖြန့်ဝေပေးဖို့လဲအတားအဆီတွေဖြစ်နေပါတာပါ။အုတ်ခဲနဲ့ရှုံကိုတုံးပြီးအလွယ်ဆောက်ထားတဲ့အိမ်တွေအများပြားရှိရာလူရင်းရပ်ကွက်မှာငလျင်ကအဓိကဗဟိုပြုပြီးလှုပ်ခတ်ခဲ့တာပါ။ဒီငလျင်က14နှစ်တွင်ဒီဒေသမှာအဆိုးအဝါဆုံးလှုပ်ခတ်ခဲ့တဲ့ငလျင်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ရှုံနဲ့အုတ်တွဲတုံးပြီးဆောက်တဲ့လူစင်းရဲတွေရဲ့အိမ်အများပြားရှိရာလူဒိန်းတွေမှာငလျင်ကဗဟိုပြုလှုပ်ခတ်ခဲ့တာဖြစ်ပြီးဒီဒေသမှာလွန်ခဲ့တဲ့14နှစ်တွင်အဆိုးအဝါဆုံးလှုပ်ခတ်ခဲ့တာပါ။တရုတ်နိုင်ငံအနောက်တောင်ပိုင်းဒေသဟာမြေငလျင်မကြာခဏလှုပ်လေရှိတဲ့နေရာပါ။ယူနန်မှာ2012ခုနှစ်လှုပ်ခတ်ခဲ့တဲ့ငလျင်ကြောင့်လူ80တဲ့မနဲ့တေးဆုံးကြရပါလေ
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကနျူကလ িয়ার လက်နက်ကင်းတဲ့ကမ္ဘာကြီးဖြစ်ဖို့သူ့အနေနဲ့ကြိုးပမ်းသွားမယ်အကြောင်းကတိပြုလိုက်ပါတယ်ဗိုလ်တုနေကငင်းချမ်းရေးပန်းချံမှာကျင်းပခဲ့တဲ့ဟီရိုရှိမားမြို့နျူမြူဘုံတင်ခဲ့တဲ့69နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားမှာအခုလိုပြောဆိုလိုက်တာပါဂျပန်ဟာအနျူမြူဘုံတန်ခံခဲ့ရတဲ့တခုတည်းသောနိုင်ငံဖြစ်ကြောင်းကိုလည်းဝန်ကြီးချုပ်အာဘေကထောက်ပြခဲ့ပါတယ
်人類史上唯一の戦争被爆国として核兵器の参加を体験した我が国には
nuclear လက်နဲ့ပပျောက်ရေးရည်ရွယ်ချက်တွေကိုလိုက်နာဆောင်ရွက်နေစမှာပဲဒါလို့ nuclear လက်နဲ့ကြောင့်အစုလိုက်ပြုံလိုက်တည်ကျင်းမှုတွေထပ်မဖြစ်အောင် nuclear လက်နဲ့တွေဖျက်သိမ်းဖို့ထာဝရငြိမ်းချမ်းတဲ့ကမ္ဘာကြီးဖြစ်ဖို့ကျွန်တော်အနေနဲ့ပြင်းထန်ကြိုးပမ်းသွားပါမယ်ဆိုပြီးကတိပြုတဲ့အကြောင်းဝန်ကြီးချုပ်အာဘေကပြောဆိုခဲ့တာပါပုံတန်ကနေအသက်ရှင်ကျန်သူတွေအပါအဝင်လူပေါင်း 4,000 ခွဲလောက်ဒီအခမ်းအနားကိုတက်ရောက်ပြီး American B-29 ဘုံးကျဲလေယာဉ်ကနေဟီရိုရှိမားပေါ်ဘုံးကျဲချတဲ့အချိန်မနေ့8:15မိနစ်မှာတစ်မိနစ်ငြိမ်သက်ပြီးကာရဝပြုခဲ့ပါတယ်1945ခုနှစ်ကုန်အထိပုံတန်ကြောင့်ခံမှန်းခြေတည်ဆုံးသူ 3,400 ရှိခဲ့ပြီးနောက်ထပ် 9,000 လောက်ဟာလဲဟီရိုရှိမားအပြီး၃ရက်အကြာနာဂါဆာကီမြို့ပေါ်ဘုံးကျဲချခြင်းမှာတည်ဆုံးခဲ့ပါတယ်ခင်ဗျာ
နေစကြဝဠာထဲမှာကျဲတငွန်နောက်ကနေလိုက်ဖို့ကြိုးစားခဲ့ကြတာဆယ်နှစ်လောက်ကြာမြင့်လာချိန်မှာပဲဥရောပအာကာသစူဇန်ရေးအဖွဲ့ကပထမဆုံးအောင်မြင်သွားပြီဖြစ်ပါတယ်။ဥရောပအာကာသစူဇန်ရေးအဖွဲ့ရဲ့ Rosetta အာကာသယင်ဟာ 67B လို့ခေါ်တဲ့ Churyumov Gerasi Manko ကျဲတငွန်မျက်နှာပြင်အထက်62မိုင်လောက်ကွာဂျိုဘက်လမ်းထဲကိုဗုဒ္ဓဘူးနေမနယ်မှာဝင်ရောက်နိုင်မှာဖြစ်ပါတယ်။ဒါဟာကဘာကနေမိုင်250အထက်မှာရှိပါတယ်။ဒေါ်လာ 1.8 တန်းကုန်ကျခဲ့တဲ့ဒီ Rosetta အာကာသယင်ဟာနေစီဥတီသွားနေ 67B ဂျက်ဒဂွန်နောက်ကိုနောက်တစ်နှစ်လောက်ဆက်ပြီးလိုက်သွားမှာဖြစ်ပါတယ်။သိပ္ပံပညာရှင်တွေကတော့ဒီယင်ကနေနေဆက်ကြဝလာရဲ့စနစ်နဲ့ဂျက်ဒဂွန်တွေဘယ်လိုဖြစ်လာလဲဆိုတာကိုနားလည်အောင်တဲလွန်စာတွေရှာဖွေပေးနိုင်မယ်လို့ပြောပါတယ်။ဂျိုဘတ်လန်တဲ့ရောက်ချိန်မှာမြေပြင်တိုင်းတာမှုတွေမြေဆွေးရရာသီဥတုစတာတွေကိုနှစ်လတာတိုင်းတာစစ်ဆေးမှာဖြစ်ပါတယ်။ဒီစစ်ဆေးတိုင်းတာမှုကရတဲ့အချက်လက်တွေကိုသိပ္ပံပညာရှင်တွေဆက်လေ့လာပြီးနောက်မှဆင်းသက်နိုင်မယ့်နေရာကိုရွေးချယ်မှာဖြစ်ပါတယ်။
ဗုဒ္ဓဘူးနေ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့ဒေါ်ခင်မျိုးသက်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးပြောပြပေးပါမယ်မြန်မာနိုင်ငံရဲ့ပြည်ပင်ပြောင်းလဲရေးနောက်ကျောင်းပြန်လှည့်ပွဲရှိတယ်ဆိုတော့ဝေဖန်ချက်ကိုမြန်မာနိုင်ငံသားဝင်ကြီးကလက်မခံပဲပယ်ချလိုက်ပါတယ်မြန်မာနိုင်ငံရဲ့ပဂတိအနေအထားကိုလေးလာအခဲခတ်ဖို့တကားဖွင့်ထားတယ်လို့လည်းပြောဆိုလိုက်ပါတယ်မြန်မာနိုင်ငံအနေနဲ့ American ပြည်ထောင်စုနဲ့ရောအိန္ဒိချင်းတရုတ်နိုင်ငံနဲ့ဆက်ဆံရေးကိုရောတဟဇာတမျှတစွာဆက်ဆံသွားမယ်လို့ပြောဆိုလိုက်ပါတယ်48ကြိမ်မြောက်အာဆီယံနိုင်ငံသားဝင်ကြီးအစည်းအဝေးအချို့ဖြစ်ဒေါက်ခင်ဆိုးဝင်းကမြန်မာနိုင်ငံသားဝင်ကြီးဥဝနာမောင်လင်ကိုတီးတန့်တွေးဆမေးမြန်းရမှာသူကအခုလို့စဖြေပါတယ
်မြန်မာနိုင်ငံအနေနဲ့တနိုင်ငံချင်းရဲ့သဘောထားကိုပြောရမယ်ဆိုရင်တော့မြန်မာနိုင်ငံကပြဿနာတွေမှပြဿနာရရတည်ငင်းပွားမှုကိစ္စရတည်ပေါ်ပေါ်လာလို့ရှိရင်ငင်းကြစွာအဖြေရှာရေးကိုပဲထောက်ခံပါတယ်အဲ့ဒါကိုအားပေးပါတယ်အလက်ကျဥက္ကဋ္ဌအနေနဲ့ကတော့ဒီအဖွဲ့ဝင်အာဆီယံနိုင်ငံတွေအများလူလာတဲ့အနေထားကတော့ဒီဟလာဒီ6 principles ဆိုတာအာဆီယံအတည်ပြုချက်ညာတာပြီးဖြစ်ပါတယ်ပြီးခဲ့တဲ့မေလမှာလည်းပဲအာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာဒါချက်ညာချက်ထုတ်ပြန်ထားပါတယ်အဲ့ဒီမူပေါင်းတွေအတွင်းကနေပြီးတော့ဒါဥတည်ဆွေးနွေးတော့ဖို့ရှိပါတယ်အဓိကတော့ငြိမ်းချမ်းစွာဖြေရှာရေးအင်အားအသုံးမပြုရေးအင်အားအသုံးပြုမှုမချင်းချောက်ချင်းချောက်ရေးပေါ့ဒါတွေကိုမူတည်ပြီးတော့ပြည်ပြည်လည်လည်နဲ့ဆွေးနွေးတော့ဖို့ဒီလိုဆွေးနွေးတော့တဲ့အခါမှာလည်းပဲစတင်ပြီးသားဖြစ်နေတဲ့ process ကြီးဖြစ်တဲ့ဒီ DOC implementation of the DOC DOC တခုဘလို့အကောင့်တွေပေါ်ဖို့ formal negotiation တွေ formal meetings တွေဘလို့ပြန်လဲစတင်ကြမလဲအဲ့လိုစတင်မြန်မြန်စတင်နိုင်မှာပဲဒါ COC code of conduct တခုပေါ်ထွက်လာမယ်ဒီ code of conduct တခုပေါ်ထွက်လာရေးဟာဒါဒေသတွင်းတည်ငြိမ်ရေးရေးကြည့်တယ်ဒီတော့ဒီ code of conduct ပေါ်ပေါ်လာရေးသည်DOC ကိုဘယ်လို implement လုပ်မလဲဆိုတာရှိတဲ့တရားဒီအစင်းအစစ်မျိုးဒါအများဆုံးအကောင့်ထဲပုံနိုင်ဖို့အတွက်ကိုလက်ကျဥက္ကဋ္ဌအနေနဲ့တိုက်တွန်းအားပေးသွားမှာ
ဟုတ်ကဲ့ပါတကယ်လို့များတရုတ်ဘက်ကနေပြီးတော့မလိုက်နာခဲ့ဘူးဆိုလို့ရှိရင်ရောဒီကုလသမဂ္ဂရဲ့ပင်လယ်ပြင်ဆိုင်ရာသဘောတူစာချုပ် Law of the Sea နဲ့အရေးယူဖို့များရှိပါလားရှင
်ဒါတော့ဟိုတက်ဆိုင်တဲ့နိုင်ငံတနိုင်ငံချင်းစီရဲ့သဘောထားပဲဖြစ်ပါတယ်အာဆီယံအနေနဲ့တော့ collectively ဒီပုံမှာ position လုံးဝယူထားတာမရှိသေးပါဘူးဟိုမြည်ထားသေးဘူးဆိုတာလေအာဆီယံရဲ့ဟိုရည်တည်ချက်ကဒီဥစ္စာတွေဟာဒီငင်းပွားနေတဲ့နိုင်ငံတွေအချင်းချင်းပြည်လဲဆိုတာဖြစ်ရှင်းကြဖို့ဆိုတဲ့သဘောပဲရည်တည်ထားတာဖြစ်ပါတယ
်။ Note ဟုတ်ကဲ့ပါအခုလာမယ့်ဒီ ARF အစည်းအဝေးကို American နိုင်ငံသားရဲ့ဝန်ကြီး John Kerry လက်တယောက်ဖို့ရှိပါတယ်။အဲ့ဒီအခါမှာဒီ John Kerry မလာခင်မှာပဲဒီ American အထက်လွှတ်တော်အမတ်တွေအောက်လွှတ်တော်အမတ်တွေစုစုပေါင်း80ကျော်လောက်ကနေပြီးတော့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးဟာတက်နေတယ်။နောက်ကြောင်းများပြန်လှည့်သွားမလား။အဲ့တော့ဒီအမေရိကန်နဲ့မြန်မာဆက်ဆံရေးကိုပြန်လဲတုံ့တက်ဖို့အချိန်ကြပြီလားမြန်မာနိုင်ငံရဲ့အခြေအနေကိုကြည့်ပြီးတော့ဟိုရှေ့ဆက်ပြီးတော့ဟိုတားဆီးပိတ်ဆို့မှုတွေဆက်ထားအောင်လားပေါ့နော်သူတို့အဲ့လိုမျိုးတန်မြေရည်နဲ့မြင်နေကြပါတယ်ဝင်းကြီးကယ်ရီအနေနဲ့လည်းဝင်းကြီးနဲ့တွေ့တဲ့အခါမှာဒီကိစ္စတွေပြောကောင်းပြောပါလိမ့်မယ်အဲ့ဒီအခါကျရင်ဝင်းကြီးအနေနဲ့ဘယ်လိုများတုံ့ပြန်မှုစဉ်းစားထားပါလဲရှင
်တင်ကူပြောရအရှင်တန့်နေတယ်နောက်ကြောင်ပြန်လဲမလားဆိုတဲ့ဟာ speculation တွေပဲဖြစ်ပါတယ်အဲကျွန်တော်တို့သွားနေတဲ့အချိန်ဟုံကြည့်လို့ရှိရင်အခုချိန်မှာ third wave ဒီပြုတ်ပြန်ပြောင်းလဲရေ third wave ကိုအချိန်မြင့်တပြီးသွားနေတာဖြစ်တဲ့အတွက်ဒီဥစ္စာကရန်တန်းနေတယ်လို့ပြောလို့မရပါဘူးရှေ့လဲတိုးတက်နေအပြည်သူလူထုတွေရဲ့အနေတူကလှုပ်ရှားမှုတွေမှာကြည့်နေမှာဆိုလို့ရှိရင်ပွင့်လင်းမြင့်သာစွာနဲ့ပြည်သူလူထုတွေအနေနဲ့ဒ ီဒီမိုကရေစီ values တွေကိုသိမြင်လာပြီးတဲ့အခါမှာဒီခွင့်အရေးတွေကိုလည်းဒါလက်တွေ့ကြကြအကျဉ်းဆုံးလာနိုင်တာဆိုတော့တွေ့ရမှာညီမညင်းနိုင်ပါဘူးဒါဒီမိုကရေစီတည်တံ့နှုတ်နယ်နေတဲ့အခါမှာရင်ဆိုင်ရမယ့်စိတ်ခေါ်မှုတွေရှိတယ်အခက်အခဲတွေရှိတယ်အဲ့ဒီအခက်အခဲတွေကိုအရေးကြီးစွာအောင်မြင်စွာကျော်လွှားနိုင်ဖို့ဒါပြည်သူလူထုတွေရဲ့စံနာတွေနဲ့အညီဘယ်လိုဆက်သွားမလဲဆိုတာဒါနိုင်ငံတော်အစိုးရအနေနဲ့ကတော့ဒါချမှတ်ပြီးသားကျွန်တော်တို့ရည်မှန်းချက်ပန်းတိုင်းတစ်ခုချထားပြီးဒီမိုကရေစီစနစ်တစ်ခုဒီမိုကရေစီလူသိုင်းဝိုင်းတစ်ခုကိုကျွန်တော်တို့အောင်မြင်စွာတည်ထောင်မယ်တည်ဆောက်မယ်ဆိုတဲ့ဆုံးဖြတ်ချက်ချထားပြီးသားဖြစ်တော့ဒါအောင်ဆက်သွားနိုင်မှာပါအဲ့ဒီအတွက်ကြောင့်လို့ကျွန်တော်တောင်းပြန်လဲတယ်လို့ရပ်တန့်သွားတယ်ဆိုဒီ speculation တွေကတော့ကျွန်တော်အနေနဲ့သူတို့ပြောတာတွေနဲ့တိတ်သဘောမတူအောင
်ဟုတ်ကဲ့ပါနောက်မြန်မာနဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးနောက်မြန်မာနဲ့အမေရိကန်ပြည်ထောင်စုဆက်ဆံရေးပေါ့အဲ့ဒီနှစ်ခုတဟဇာတာဖြစ်အောင်ဟိုဒီနိုင်ငံသားရေးဝန်ကြီးတယောက်အနေနဲ့ဘယ်လိုများစီစဉ်ဆောင်ရွက်ထားပါလဲရှင
်လွယ်လပ်ကူကူလေးနဲ့ပြောရရင်တော့မြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒပေါ့နိုင်ငံသားရေးမူဝါဒထဲမှာဒီနိုင်ငံအားလုံးနဲ့မိဖို့မပြတ်ရင်းနှီးစွာဆက်ဆံတဲ့ဒီမူဝါဒကိုလည်းဆက်လက်ထိန်းသိမ်းသွားပါမယ်ဆိုတာပြောပါတယ်ဒီလိုဆက်ဆံတဲ့ခါမှာလည်းငြိမ်းချမ်းစွာအထူးရှင်တွင်နေထိုင်မှုငါးချက်ကိုမှအခြေခံမယ်။ဒါကျွန်တော်ရဲ့နိုင်ငံတိုင်းမူဝါဒ။တရုတ်နဲ့မြန်မာနိုင်ငံဟာကီလိုမီတာပေါင်း 2,000 ကျော်လောက်ထိစပ်နေရတာ။မိုင်းကျောင်းရလဲဒါရှေးအစဉ်လာရှေးအစဉ်ဆက်အထက်ကနေပြီးတော့လဲကောင်းမွန်တဲ့ဆက်ဆံရေးတွေရှိခဲ့တယ်။အဲနိုင်ငံပြည်သူလူထုတွေရဲ့ကုလဆက်ဆံမှုရလဲရှိနေတယ်။ဆဲတကြောင်ဒါကောင်းမွန်တဲ့ဆက်ဆံရေးကိုထူထောင်ထားတယ်လို့ပြောလို့ရပါတယ်။တစ်ဖက်ကအမေရိကန်ပြည်ထောင်စုကြီးနေတယ်။အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံတန်တမာဆက်ဆံရေးထူထောင်ခဲ့တာ1948ခုနှစ်မြန်မာနိုင်ငံလွတ်လပ်ရအောင်မရသေးဘူးအစောဆုံးတန်တမာထူထောင်ခဲ့တဲ့နိုင်ငံတွေမှာပါတာဆိုတော့ကျွန်တော်တို့ကလည်းအမေရိကန်ဟိုနိုင်ငံနဲ့ဆက်ဆံရေးကိုဒါကောင်းမွန်ခြင်းနဲ့ဒီလေဒီလေပို့ပြီးတော့တိုးတက်အောင်တည်ဆောက်သွားခြင်း US administration အနေနဲ့သူ့ရဲ့လုံနိုင်တဲ့မူပေါင်းနေရနေပြီးတော့ကန့်သတ်ပိတ်ဆို့မှုတွေကိုတက်နှံမြဖြေလျှော့ပေးတာတွေ့ရပါတယ်သို့တော်လည်းကြံနေသေးတာကတော့ Congress ကနေချမှတ်ထားတဲ့ဥပဒေတွေနဲ့တားမြစ်ထားတဲ့ပိတ်ဆို့မှုတွေကိုဒါပယ်ဖျက်ဖို့ဆိုတာကြာဒါရေးသာပယ်ဖျက်နိုင်မယ်ဆိုလို့ရှင်တော့ဒါပို့ပြီးတော့ပွင့်လင်းတဲ့စီးပွားရေးပိုင်းဆိုင်ရာပူပေါင်းဆက်မှုတွေပို့ရလာမှာ
ဟုတ်ကဲ့ပါအခုဒီဝင်းကြီးတို့ဒီမြန်မာနိုင်ငံကဒီအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ဆယူကြတဲ့ကနေပြီးတော့နိုင်ငံတကာအဆင့်အစည်းအဝေးတွေဥဆောင်ပြီးကျင်းပနေရတာပါဒီလိုကျင်းပတဲ့အခါမှာဝင်းကြီးတို့အခက်အခဲစိန်ခေါ်မှုတွေရောရှိပါလားနောက်ပြီးတော့နိုင်ငံသားအကူအညီတွေရောရယူတာရှိပါလားရှင်
ရပါတယ
်တက်ညာပိုင်းပေါ့
နီးပညာပိုင်းဆိုင်ရာတွေမှာတော့ကျွန်တော်တို့အဓိကတော့ capacity building ပေါ့ human resource development တွေဒီတွေနဲ့ပတ်သက်ပြီးတော့ကျွန်တော် training စေပေးတယ်သူတို့ရဲ့လက် training စေလာပေးတယ်ဒါမျိုးတွေရှိပါတယ်အဲနောက်ကဒီCWE တွေကျင်းပရတဲ့ဘုအတွက်ကကျွန်တော်တို့ကကြိုတင်ပြီးတော့အဓိကတော့ logistic ပိုင်းပေါ့နော် logistic ပိုင်းတွေမှာလည်းကျွန်တော်တို့နှစ်တင်နဲ့ခြီးပြီးတော့ကျွန်တော်တို့ဒါတာဝန်ဆယူတဲ့အချိန်လေးအစားပြီးတော့ဒါ2014ကိုဒါအာဆီယံနေပြီးတော့ကျွန်တော်လှည့်ကြဥက္ကဋ္ဌအတွက်အားလုံးဒီဗျူဆုံးဖြတ်လိုက်တဲ့အချိန်အားစာပြီးတော့ဟိုကြိုတင် prepare လုပ်လာတာပေါ့ဆိုတဲ့အတွက်ကြောင့်မလို့ကြီးကြီးမားမားဒီအခက်အခဲတွေတော့မတွေ့ရပါဘူးသို့တော်လည်းဒီနိုင်ငံပေါင်းများစွာဟိုပထမဆုံးအချိန်နဲ့အလှည့်ကြဥက္ကဋ္ဌအနေနဲ့ဥဆောင်ရတာဖြစ်တဲ့အတွက်ကြောင့်မလို့တော့ကိုယ့်ဘက်ကနေပြီးတော့အဲလိဟင်းချက်တွေမရှိအောင်အားနည်းချက်တွေမရှိအောင်ပြည့်ပြည့်စုံစုံပြောင်းစူးစမ်းရတဲ့အနေအထားရှိပါ
တော်ခင်ဆိုးဝင်တွေ့ဆုံမေးမြန်းသွားတာပါအခုဆက်လက်ပြီးတော့အာဆီယံနဲ့ဒေသတွင်နိုင်ငံတွေရဲ့ထိပ်သီးအစည်းအဝေးသတင်းဆောင်ပါကိုတင်ပြပေးပါမယ်အမေရိကန်နဲ့တရုတ်တို့အပါအဝင်အရှေ့အာရှတောင်အာရှနဲ့အရှေ့တောင်အာရှနိုင်ငံကြီးဝင်ကြီးတွေဟာဒီအပတ်ထဲမှာနေပြည်တော်မှာတွေ့ဆုံမှုရှိပါတယ်နိုင်ငံပေါင်း28နိုင်ငံပါအာဆီယံဒေသတွင်ဆွေးနွေးပွဲ ASEAN Regional Forum ARF နဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေအတွက်ဝင်ကြီးအဆင့်ကြိုတင်ဆွေးနွေးပွဲတွေကိုတက်ရောက်ဆွေးနွေးကြမှာဖြစ်ပါတယ်ဒီဆွေးနွေးပွဲတွေမှာတောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုကိစ္စတွေအပါအဝင်ဒေတာရင်းကိစ္စတော်တော်များများကိုလည်းဆွေးနွေးမယ်လို့မျှော်လင့်ရတဲ့အကြောင်း VOA သတင်းတောက် Steve Harman ကဘန်ကောက်ကနေသတင်းပေးပို့ထားတာကိုကိုသားညုံကပြောပြပေးပါမယ်
။အာဆီယံရှိတော်အရှနိုင်ငံများအသင်းကြီးဟာလာမယ့်နှစ်ထဲမှာဒီကြစ်လက်တဲ့စီးပွားရေးအတိုင်းဝန်းတရထူထောင်မှုတွေပြင်ဆင်ရည်မှန်းထားတာပါ။အဲဒီမှာတော့ဒီကုန်သွယ်ရေးနဲ့နေဆက်ဖြတ်ကျော်ရွှေ့ပြောင်းလို့သမားကိစ္စအကန့်အသတ်တွေကိုဖြေလျှော့ဖို့အတွက်စီစဉ်ရှိပါတယ်။ဒေသအတွင်းစီးပွားရေးနဲ့ဈေးကွက်အခြေအနေပေါ်မှာမူတည်ပြီးတော့အာဆီယံဖွဲ့မှအပြောင်းအလဲတွေရှိလာတဲ့ဆိုပေမဲ့တစ်ဖက်မှာတော့ဒီအာဆီယံဖွဲ့ဝင်တွေကြားကွဲပြားမှုဖြစ်စီတဲ့နိုင်ငံရေးဆိုင်ရာအခြေတင်ပြဿနာတွေလည်းရှိပါသေးတယ်။ဒါကြောင့်မလို့အခုဒီနေပြည်တော်မှာကျင်းပမယ့်အာဆီယံအသင်းကြီးရဲ့အရေးကြီးတဲ့စီးပွားရေးအတွင်းမှာတောင်တရုတ်ပင်လယ်ပြင်ဆိုင်ရာငင်းပွားမှုဟာအဓိကကြမဲ့ခေါင်းစဉ်တစ်ရပ်ဖြစ်နေပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းဗီယက်နမ်ကတူပိုင်နယ်ပြောနေတဲ့ရေပိုင်နယ်ထဲမှာဒီနှစ်အတွင်းတရုတ်ကရေနံစင်တူးပြီးတော့ဒီယာယီနေရာယူလိုက်တာဟာဒေသအတွင်းမှာတင်းမာမှုတွေပိုတိုးလာစေတယ်လို့ မေရိကန်ပြည်ထောင်စုရဲ့ဒီအရှိအာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံကြီးဝန်ကြီးဒန်နီယယ်ရက်ဆယ်ကပြောခဲ့ပါတယ
် China as a large and powerful nation has a special responsibility to show restraint there is a big footprint
တရုတ်နိုင်ငံဟာထိန်းသိမ်းသိမ်းသိမ်းလှုပ်ဆောင်တယ်ဆိုတာကိုပြသဖို့အထူးတာဝန်ရှိတဲ့အင်အားကြီးနိုင်ငံဖြစ်ပါတယ်အထူးရှာမခန်းအကဲဆက်တဲ့နေရာတွေကိုဝင်ရောက်တဲ့နေရာမှာစစ်ရေးအင်အားပါတဲ့ခြေလှမ်းကြီးလှမ်းမယ်ဆိုရင်အတော်ကိုသတိကြီးကြီးထားပြီးဆောင်ရွက်ရမှာပါ
တောင်တရုတ်ပင်လယ်ပြင်ကိစ္စလိုမျိုးအဓိကကြတဲ့ပြဿနာတွေဟာတမိုင်းကြောင်းဆိုင်ရာအခြေအနေတွေပါဝင်ပတ်သက်နေတာကြောင့်ကိုင်းတွေဖြစ်ရှင်းတဲ့နေရာမှာနှိကွေးနေရတော့မယ်လို့အာဆီယံအရေးလေးလာကိခတ်သူပမခပနီတန်ဝဒနယာကွန်ကပြောပါတယ်
This region is of course full of in the past suspicious of intent you know lack of trust especially in terms of military capability especially in terms of the
ပြောရမယ်ဆိုရင်ဒီဒေသမှာအထူးသဖြင့်အင်အားကြီးနိုင်ငံတွေအပြိုင်ဆိုင်အားကောင်းပြီးစီးရေးအခြေအနေတွေကြောင့်အတိတ်ကာလမှာတန်တရာတွေမယုံကြည်မှုတွေနဲ့ပြည့်နှက်နေပါတယ်ကိုလိုနီခေတ်ကာလနဲ့စီးရေးကာလတွေအတွင်းမှာဆယ်စုနှစ်နဲ့ချီအကြက်တဲတွေရှိခဲ့တဲ့ဒေသပါ
တောင်တရုတ်ပင်လယ်ပြင်အငင်းပွားမှုလိုမျိုးဒေသတစ်ခုလုံးကိုရိုက်ခတ်စေတဲ့အကြောင်းရပ်တွေပြင်အာဆီယံဒေသတွေမှာနိုင်ငံအလိုက်ပြဿနာရပ်တွေကလည်းရှိနေတာပါထိုင်းနိုင်ငံမှာဆိုရင်တော့မေလ22ရက်နေ့စစ်တပ်ကအာဏာသိမ်းပြီးကြတဲ့ကဆိုရင်အနောက်နိုင်ငံတွေဘက်ကဒီထိုင်းပေါ်မှာစီးရဲထောက်ပံ့ဖျက်တောက်တာပါဝင်အခြားတန်မှန်ရေးဖိအားတွေပေးနေကြပါတယ်ဒီလိုအခြေအနေကြောင့်မလို့ထိုင်းနိုင်ငံဟာရခင်အနောက်နိုင်ငံတွေနဲ့နှီးစပ်ရာကနေပြီးတော့တရုတ်နဲ့ပူပြီးတော့ဆက်ဆံရေးနှီးစပ်လာမလားအာဆီယံနိုင်ငံတွေအကြားမှာစိုးရိမ်မှုတိုးလာပါတယ်ဒါကြောင့်လည်းပဲအခုစီးဝေးပွဲအတွင်းမှာထိုင်းနိုင်ငံအနေနဲ့ကဒီထင်မြင်ယူဆချက်ကိုခြေဖြတ်ပြီးတော့သူတို့ဟာဒေသတွင်းမှာနိုင်ငံအားလုံးနဲ့ဟန်ချက်ညီညီဆက်ဆံသွားမယ်ဆိုတာကိုပြသဖို့လိုလိမ့်မယ်လို့ထိုင်းပါမောက္ခပဏိတန်ကပြောပါတယ်။ဒီနေ့အာဆီယံမှာနောက်ထူးခြားချက်ကတော့ဒီမြန်မာအနေနဲ့အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်ပထမဆုံးအကြိမ်တာဝန်ယူမှုဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်ဖက်အုပ်ချုပ်ရေးကနေပြီးတော့ရပ်ဖက်အုပ်ချုပ်ရေးစီအသွင်ပြောင်းနေပေမဲ့ဘာသာရေးလူမျိုးရေးအကြမ်းဖက်မှုတွေနဲ့လူနေစုတိုင်းသားတွေနဲ့စီးပိပခတွေကတော့ရင်ဆိုင်နေရဆဲရှိပါတယ်။ဒါကြောင့်လည်းပဲဒီမြန်မာအနေနဲ့အာဆီယံအသင်းကြီးကိုထိတိယယောက်တကယ်ပဲဥဆောင်နိုင်ပါမလားအာဆီယံထဲမှာတန်တရားတွေတော့ရှိခဲ့ပါတယ်1969ခုနှစ်ကစပြီးတော့တည်ထောင်ခဲ့တဲ့ဒီအာဆီယံအသင်းကြီးဟာအဖို့နိုင်ငံတွေအကြားပြဿနာရပ်တွေမှာဝင်ရောက်မစွတ်ဖက်ရေးဆိုတဲ့မူကိုဒီကနေ့ထက်တိကန်ဆယ်ထားတော့မှဒါလို့အချိန်ကြောင့်ပဲအရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုမဲခွဲတာမဟုတ်ပဲနဲ့အများသဘောတူဆုံးဖြတ်ရတာမျိုးတွေရှိပါတယ်ဒါကြောင့်မို့အာဆီယံအနေနဲ့ဒီနေ့အလင်းမြန်ပြောင်းလဲလာနေတဲ့ကဘာကြီးရဲ့အခြေအနေနဲ့ကိုက်ညီပါမလားဆိုတာကလည်းမေးခွန်းတော့ရှိနေပါတယ်ခင်ဗျာ
ကိုသားညုံပြောပြပေးသွားတာပါအခုဆက်လက်ပြီးနားဆင်ရမှာကတော့ရခိုင်ပြည်နယ်မှာဂျပန်အုံနောက်ရောင်ယောဂါလို့လူသိများတဲ့ Japanese encephalitis ယောဂါကြောင့်တိတ်ဆုံးသူကလေး၈ဦးထပ်မံရှိသွားပါပြီနောက်ထပ်လူပေါင်းဒါဇင်နဲ့ချီပြီးယောဂါကူးစက်ခံနေရတဲ့အတွက်ကျန်းမာရေးပညာပေးလုပ်ငန်းတွေတူအိုးမြင့်လှုပ်ဆောင်ဖို့လိုမယ်လို့ဒေသခံတွေကထောက်ပြနေကြတာပါအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE သတင်းတော့မအေးအေးမာကသတင်းပေးပို့ထားပါတယ
်မကြသေးခင်ရက်တွေအတွင်းစစ်တွေမျိုးနဲ့အနီးတစ်ဝိုက်နေရာတွေကဂျပန်အုံနောက်ရောင်ယောဂါနဲ့ရောက်လာကြသူတွေကအခုချိန်ထိတည်ဆုံးသူ၈ယောက်ရှိနေပြီလို့စစ်တွေစေယုံအုပ်ကြီးဒေါက်တာဦးစိုးထွန်းအောင်ကပြောပါတယ်။အရင်ကလည်းရခိုင်ပြည်နယ်မှာဒီလိုယောဂမျိုးတွေဖြစ်ဘူးပေမဲ့ဒီနှစ်မှာတော့တိတိတသာဖြစ်ပွားမှုတိုးလာတာကိုလည်းတွေ့ရတယ်လို့လည်းပြောပါတယ
်။အခုနောက်ဆုံးချိန်တွေဒီ39ဦးစေယုံတက်ကူတာရဲ့ရှေ့ဦးကြီးရဲ့ကျောင်းသားတဲ့ဂျပန်နီအင်စပလိုက်ဒစ်ကအင်စပလိုက်ဒစ်ကဂျပန်အုံနောက်ရောင်ယောဂါပေါ့နော်။ယောဂရဲ့အခြေအနေရတယ်နည်းနည်းကြာမယ်။အုံနောက်နည်းနည်းထိခိုက်တယ်ဆိုတော့နည်းနည်းကြာမှာပေါ့နော်။အဲဒါကြောင့်ဒီနေရာမှာဖြစ်ခုပါတယ်။ဝင်နေ1900ကစဖြစ်ပြီးတယ်နော်။ဖြစ်တဲ့နေ့ဖြစ်တယ်မဖြစ်တဲ့နေ့မဖြစ်ဘူးပေါ့နော်။အရင်တော့နည်းပါတယ်ဖြစ်တာလည်းနည်းတယ်ပေါ့နော်။ဒီအတွက်လည်းနည်းတာပေါ့။အရင်ဖြစ်ခဲ့တာလေက၄-၅ယောက်ပဲများတော့ပြန်အဲလိုမျိုးဖြစ်တာ။ဒီနေ့ကတော့နည်းနည်းများတာပေါ့နော်။အရင်ဟုတ်တယ
်။ဂျပန်အုံနောက်ရောင်ယောဂါဟာတာမန်အေးအေးမိတုတ်ကွေးယောဂါတွေနဲ့ဆင်တဲ့နှာဆေးတာဖြားနာခေါင်းကိုက်တာတွေအပြင်အကျောဆွဲတာသတိလက်တာတွေကနေအသက်ဆုံးသွားတဲ့အထိအန္တရာယ်တွေရှိတတ်တယ်လို့လဲကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။ခြေကိုက်ရာကနေကူးဆက်တတ်တဲ့ယောဂါကိုကာကွယ်ရမှာတော့ကျန်းမာရေးဝန်ထမ်းတွေတာမကအားလုံးကဝိုင်းဝန်းကြိုးပမ်းဖို့လိုမယ်လို့လဲစစ်တွေစီယုံအုပ်ကြီးဒေါက်တာဦးစိုးထွန်းအောင်ကပြောပါတယ်။
ကဘာကူတမ်းလို့ဆိုတာဆရာတို့ဒီရောက်တော့ကူတာပါပေါ့နော်။ဒါကတော့ရက်ထဲမှာကာကွယ်ရမှာပေါ့မဟုတ်လား။နော်။အဲ့ဒီမှာကာကွယ်ရခြင်းနဲ့ခြင်းနဲ့ကိုက်အောင်ကာကွယ်ရနေရပေါ့ပြီးလုံးတို့ပြလို့လို့ပါလို့ပဲခြင်းနေနေရတော့ဒီလိုပဲလောက်ရမှာပေါ့ဟိုတယောက်တည်းလုံးလို့ပဲရမှာပဲစက်မကြီးခန္ဓာကြီးလည်းလုံးလို့ပဲရမှာအဲ့အကုန်လုံးအိမ်တိုင်းအိမ်တိုင်းတို့ရက်တိုင်းရက်တိုင်းတို့ဒီလိုလုံးမှရမှာပေါ့ခြင်းမပေါက်အောင်ဟာပေါ့တို့ရဒီခြင်းပေါက်တဲ့နေရာဒီမှာခြင်းပေါက်တာတော့ဒီအောင်ငင်းဖြစ်နေအောင်ဒါဆိုဆောင်ရွက်ပြဖို့နဲ့သူတတာတော့ဒီမှာယောဂရအနေနဲ့ဆရာတို့လိုအပ်တာတွေအကုန်လုံးပေးနေပါ
ရခိုင်ပြည်နယ်မှာတော့ လေခွေးနဲ့ရေအိုင်တွေမှာခြင်ပေါက်ဖွာတဲ့ကြောင်ညအချိန်မှာကြိုက်တဲ့ကြောင်နေရာရွှေပြောင်းတတ်တဲ့ငှက်ရိုင်းတွေကနေတဆင့်ငှက်များကိုခြင်ကြက်ရက၎င်းခြင်ကနေအိမ်မွေးဝက်များနွားများကိုကြိုက်ရက၎င်းအဲ့ဒီခြင်ကနေပဲလူကိုကြိုက်ရက၎င်းယောဂပြန်ပွားတဲ့ကြောင်ကိုလည်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးထားတာပါဒါပေမဲ့လေဒေသခံတွေကြားချေချေပြက်ပြက်အသိပညာပေးဖို့ကတော့လိုအပ်နေသေးပဲလို့လေစစ်တွေမျိုးကပြီးသလိုတော်ကိုယ်စားလှယ်ဥအောင်မြကျော်ကပြောပါတယ်
။တကယ်တော့ကတော့အဲ့လိုမျိုးလေပြင်းဟွာကားနဲ့လေပြင်းလို့စတန်းတရကျော်ညာတပြီးပြီးတော့ပြီးပြောမယ်ဆိုရင်ဒီစစ်တွေမျိုးဘိုင်းမှာဆိုကျွန်တော်အင်တာနက်ပေါ်မှာလောက်ပြီးကျွန်တော်သိရတယ်အပြင်သူတို့ရဲ့ပြောမယ်ဆိုရင်ကျန်းမာရေးအသိပညာပေးမှုဘိုင်းကအရန်ကိုအားနေစီအဲ့ဒါတွေအတွက်လည်းဒီမှာဟိုဟာဘယ်လိုပြောမလဲခလေးတွေအတွက်ကတော့ဒီပါတီကတော့အရန်ကိုစိုးရင်နေကြတာပေါ့အဲ့လားဆိုရင်ဒီအရေကိုဒီကမောင်းနေရမှာကကျွန်တော်တို့ဆိုရာဖွေပုံဆိုရာဖွေရေလှုပ်ဆောင်မှုအာနေတဲ့အတွက်ကြောင့်ကိုကျွန်တော်ကတော့သုံးဖက်ရှိပြီးရင်ဒုတိယတစ်ခုကအဋ္ဌိဟာတွေကိုသိပညာပေးတော်တော်များများကြည့်ကြည့်ပြန်ပြန်ဖြစ်နိုင်တဲ့အတွက်အကျင်းမရေးဌာနရဲ့ဘာကျဲကိုသိတင်ပြီးရင်ကျွန်တော်တို့ထုတ်ပေးရမယ့်ဆိုင်ကအဲ့ဒါကဒုတိယချက်လို့ကျွန်တော်သုံးဖက်ပါတယ်
ရခိုင်ပြည်နယ်မှာရှိတဲ့ဒုက္ခသည်စခန်းတွေနဲ့လူရဲ့ထူထပ်တဲ့နေရာတွေမှာလည်းမိုးရာသီအချိန်မှာသွေးလွန်တုပ်ကွေးယောဂါတွေလည်းဖြစ်ပွားနေကြောင်းမြို့ကန်တချို့ကပြောဆိုပါရယ်ရခိုင်ပြည်နယ်တွင်းကကျန်းမာရေးစောင့်ရှောက်မှုတွေနဲ့ကျန်းမာရေးအသိပညာပေးမှုတွေနဲ့ပတ်သက်လို့2010ခုနှစ်ကစပြီးလွှတ်တော်မှာလည်းအရင်ကတင်ပြခဲ့တာတွေရှိခဲ့ကြောင်းထူးခြားမှုတွေမရှိတဲ့အကြောင်းကိုလည်းဥအောင်မြကျော်ကဆိုပါရယ်ကလေးရှိရောက်မြင်းမြန်းဆန်းဆန်းတည်ဆုံးသွားတာနဲ့ပတ်သက်လို့ကတော့စစ်တွေမြို့ကန်တွေကြားမှာတော့စိုးရိမ်မှုတွေတိုးလာတယ်လို့လည်းပြောပြခဲ့ပါတယ်ရှင်
။မိုင်းအင်းမှတရင်ပေးပို့သွားတာပါ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးမှာပါ။ Asia Set 7 ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာ။ပေါ်ဘူးနေညနေခင်းအစီအစဉ်တွေမကြိုင်ခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုကြံနေသေးတဲ့အချိန်တွေမှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကခြေညာပေးပါမယ
် Israel နဲ့ Hamas ကိုယ်စားလှယ်တွေနိုင်ငံ Cairo မြို့မှာအပြစ်ခတ်ရစရေးထပ်မံသတမ်းတိုးဖို့အတွက်ပြင်ဆင်နေတဲ့အချိန်မှာပဲ82နာရီကြာပြစ်ခတ်ရစရေးရာဒီကနေ့ပေါ်တူးနေမှာဒုတိယနေ့မြောက်ဖြစ်ဆက်လက်တည်မြဲနေပါတယ်အီရန်နိုင်ငံမှာရှိတဲ့လူနည်းစုတွေအပေါ်လူသားချင်းစာနာမှုမရှိဘဲကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတာဝန်ခံမှုရှိဖို့လိုတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကအီရတ်ကစွန်နီအစိုးရအဖွဲ့တွေကိုတတိပေးလိုက်ပါတယ်။အီရတ်မှာဘာသာရေးရောနိုင်ငံရေးကိုပါဦးဆောင်သူတွေအဖြစ်သူတို့ကိုသူတို့ကျင်ညာခဲ့တဲ့စွန်နီမွတ်စလင်အဖွဲ့တွေဟာအီရတ်နိုင်ငံမြောက်ပိုင်းနဲ့နောက်ပိုင်းဒေသတော်များများကိုသိမ်းပိုက်ပြီးသူတို့ထိန်းချုပ်တဲ့နေမြေထဲမှာလူနည်းစုတခြားအဖွဲ့တွေမရှိအောင်မောင်းထုတ်တယ်လို့တပ်ဖြတ်မှုတွေကိုပါလှုံ့ဆော်နေပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေကနျူကလ িয়ার လက်နက်ကင်းတဲ့ကဘာကြီးဖြစ်ဖို့သူ့အနေနဲ့ကြိုးပမ်းသွားမယ်အကြောင်းကတိပြုလိုက်ပါတယ်ဗိုလ်တုံးနေကငင်းငင်းပန်းချာမှာကျင်းပခဲ့တဲ့ဟီရိုရှိမားမြို့အနုမြုပ်ဘုံတင်ခဲ့တဲ့69နှစ်မြောက်နှစ်ပတ်လည်အခမ်းအနားမှာအခုလိုပြောဆိုလိုက်တာပါဂျပန်ဟာအနုမြုပ်ဘုံခံခဲ့ရတဲ့တခုတည်းသောနိုင်ငံဖြစ်ကြောင်းကိုလည်းဝန်ကြီးချုပ်အာဘေကထောက်ပြခဲ့ပါတယ်နေဆက်ကြဝလာထဲမှာကျယ်တကွန်နောက်ကလိုက်ဖို့ကြိုးစားခဲ့တာ10နှစ်လောက်ကြာမြင့်လာချိန်မှာပဲဥရောပအာဂါသစူဇန်ရေးအဖွဲ့ကပထမဦးဆုံးချိန်အောင်မြင်သွားပြီဖြစ်ပါတယ်ခင်ဗျာ
တရင်ချင်းကျုပ်ကိုကိုအောင်အောင်ကညင်ညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရေးမှုကမတ်ဆူမွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Audrius Regis ဖြစ်ပါတယ် VOA American အတန်ညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်
This program has come to you from the Voice of America, Washington.